ပြည်ထောင်စုကျွမ်းကျင်တဲ့2005ရွေးကောက်ပွဲတုန်းကအောင်နိုင်ရေးလုပ်ငန်းရှင်တွေလှုပ်ဆောင်ပေးဖို့ပြက်ကွက်ခဲ့တယ်ဆိုတဲ့ဆက်ဆွဲချက်နဲ့ရှမ်းပြည်နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ခင်မိုးမိုးနဲ့အလုံးမှုဆောင်၅ဦးကိုလက်ရှိတာဝန်ကဖယ်ရှားလိုက်ပါတယ်။နောက်ပြီးတောင်ကြီးခရိုင်ရဲ့ဥက္ကဋ္ဌဦးတင်မောင်တို့ကိုလည်းအန်အန်ဒီပါတီကထုတ် နယ်က NLD ခေါင်းဆောင်တွေတာဝန်ကနေဖေရှားခံရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ် NLD ခေါင်းဆောင်တွေအနေနဲ့ပြီးခဲ့တဲ့2015ရွေးကောက်ပွဲတွင်အောင်နိုင်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့ပြက်ကွက်ခဲ့တာကြောင့်တာဝန်ကနေဖယ်ရှားခဲ့တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဗဟိုလွတ်မှုဆောင်ကော်မတီဝင်ဦးဝင်းထိန်ကပြောပါတယ်
။ဟုတ်ကဲ့လို့ပြောတဲ့ပုဂ္ဂိုလ်ဒေါက်တာမိုးမိုးကရုပ်တော့မှသူ့ကိုကိုယ်စီလက်ပြီးနေရေးချက်ကမမျိုးရခလာသူကမှအွန်လိုင်းရေးကိစ္စလက်မလုပ်တော့ဘူး။ဒါကြတော့ခြားရတဲ့မူကရုပ်တော့မှကျွန်တော်ကယူလိုက်တဲ့လူဆိုရှင်အားလုံးကလည်းပြီးတော့တက်တူရတဲ့ပူပေါင်းလုပ်ပေးရမယ်။အွန်လိုင်းရေးမှာပူပေါင်းလုပ်ပေးရမယ်။မလုပ်ရင်ဒါကိစ္စမရှိရရောက်တယ်လို့တတ်မှတ်ပြညာပြစားဖြစ်တယ်။ဒါကြတော့မမအဲရောကဘာမှမလုပ်ခဲ့ဘူး။ဒီချက်ဒီချက်ကပါလို့ဆိုရင်သူကဒီနေရာဥက္ကဋ္ဌနေရာနဲ့တက်ကွက်ပြီးပြီးဆိုပြီးတော့တရားမဝင်ပြောရတယ်ကျွန်တော်ပြန်ကြားရတယ်။သုံးချက်ကဒေါက်တာမိုးမိုးကကျွန်တော်တို့လူလိုက်ရေးကြီးခေါ်ရမူနဲ့ဆန့်ကျင်တဲ့ NGO ထွက်ယူမှာတက်ဝင်လုပ်လုပ်နေတယ်။အဲ့ဒီအချက်ကြောင့်ကျွန်တော်တို့သူ့ကိုအရေးယူဖို့ကြံရညာကြားပြီးဒါတစ်ချက်နောက်တစ်ချက်ကတော့ဒီလိုလုံမကြီးဥက္ကဋ္ဌတော်မူကြီးကတော့အဲ့လိုပဲရုပ်ောက်ပွဲမတိုင်ခင်အွန်လိုင်းကာလမှာဆက်ထားတဲ့အွန်လိုင်းဖွင့်တဲ့ပူပေါင်းဆောင်ရွက်မှုမရှိဘူး။အဲ့ဒါကြောင့်မို့ဒေါက်တာမိုးမိုးတော်မူကြီးကိုဒီဥက္ကဋ္ဌရာထူးကလည်းလကောင်းဒီနယ်ကြမ်းနေရတူရတော့ဆယ်ချက်လက်ကိုဆုံးဖြတ်ခဲ့တာသူဆုံးဖြတ်ပြီးမဲ့သူ့ရဲ့ energy party ကိုဆက်ပြီးရရှိနေတာပဲအဲ့တော့ဒီကောင်တရင်ပုံပြနေလို့ပို့ပြီးအလုံးကသဘောတူလက်ခံပြီ
းအဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲပြီးတိုင်းလိုက်ပြည်နယ်လိုက်ရောပါသွားတဲ့အလုပ်မှုဆောင်တွေကိုစုံလကစပြီးတော့ပြန်လည်ဖွဲ့စည်းနေပါတယ်ရှမ်းပြည်နယ်တွင် NLD ဖွဲ့ချုပ်အနေနဲ့လာမယ့်ရွေးကောက်ပွဲတွေမှာအပြည့်အဝအောင်နိုင်ရေးအတွက်ခုလူပြည်နယ်အလုံးမှုဆောင်တဲ့တွေကိုပြန်လည်ဖွဲ့စည်းရတယ်လို့ဦးဝင်းထိန်ကဆိုပါတယ်ရှမ်းပြည်နယ်မြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌတော်ခင်မူမူအနေနဲ့ကတော့2015ရွေးကောက်ပွဲတွင်အွန်လိုင်းရေးလုပ်ငန်းတွေလှုပ်ဆောင်ဖို့ပြက်ကွက်တယ်ဆိုတဲ့ဆွဆွဲချက်ကိုတော့အခုလိုညှင်းဆန်ခဲ့ပါတယ
်။ကျွန်မရှင်းနေတယောက်ဆိုတော့ရှင်းနေလုပ်တာကတော့ဒါကျွန်မအလုပ်ကျွန်မလုပ်တာပဲ။နောက်လူမှုရေးတွေနဲ့ပတ်သက်လို့ကတော့ကျွန်မတို့ကနိုင်ငံရေးသမားတိုင်းမိကျေသူလူထုကိုအခြေခံတဲ့လူမှုရေးကနေပေါက်ပါတာပါပဲ။အဲ့တော့ကျွန်မကတော့ဒါလူမှုရေးတွေကိုအရင်လည်းလုပ်နေတယ်အခုလည်းဆက်လုပ်ပါပဲ။အဲ့နောက်တစ်ခုက2015ရွေးကောက်ပွဲမှာကျမမကူဘူးလို့ပြောတယ်။ကျမကူခဲ့ပါတယ်။ဟိုသူတို့အစိုးရတွေနဲ့ကားကြီးနဲ့လှည့်နေတဲ့အခါမှာတော့ကျမမပါဘူး။အဲ့ဘာလို့ဆိုတော့ကျမကအဲ့ဒီအချိန်မှာဟိုကျမတို့လက်ပန်းချောင်းသားအမှုကျမသွားနေရပါတယ်။အဲ့ဒါပေမဲ့ကျမရှီမှာနိုင်ငံတကာတန်ယုံနေရဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကျမရဲ့ဒီနယ်ရုံးကိုပဲလာပြီးတော့တွေ့ဆုံဆွေးနွေးတယ်။လာပြီးမေးမြန်းတယ်။အဲ့ဒါတွေကိုကျမကိုယ်တိုင်ဒီတော့ပွဲအတွက်အားလုံးကိုတည်အောင်ရှင်းပြပြောပြနေရတဲ့အလုပ်တွေလုပ်ထားခဲ့တယ်ဆိုတာကျွန်မမှအထောက်အထားနဲ့တူပါရှိပါတယ်။နောက်ဒီ channel တွေ media တွေကမေးတဲ့ဟာတွေကိုရေးဆောက်ပွဲနဲ့ပတ်သက်တာကျွန်မတို့ပါတီရဲ့ရေးဆောက်ပွဲအနေအထားတွေကျွန်မဖြေရတာတွေရှိပါတယ်။အဲ့တော့ကျွန်မရေးဆောက်ပွဲမှာမကူရဲဘူးဆိုတာလုံးဝမဟုတ်ပါဘူး။
တော်ဝန်ကနေနာပေးခံရသူ၅ဦးကတော့ NLD ပြည်နယ်ဥက္ကဋ္ဌတော်ခင်မူမူအသွေးမှုတော်ယူမီသောအဖွဲ့ဝင်သုံးမိမိတို့ဖြစ်ပြီးဗန္ဒာယီမှုတော်စပယ်နဲ့နောက်သူကတော့နှုတ်ဆက်စာတင်ထားတယ်လို့တော်ခင်မူမူကပြောပါတယ်။ပြီးခဲ့တဲ့စနေနေ့ကမြူရာဒီမိုကရေစီဖွဲ့ချုပ်ဗိုလ်လူမှုဆောင်ကော်မတီဝင်ဦးဝင်းထိန်ရဲ့ရှမ်းပြည်နယ်ခီးစဉ်အတွင်းမှာရှမ်းပြည်နယ်ဥက္ကဋ္ဌအသွေးမှုပါဝင်၅ဦးကိုတာဝန်ကနေဖယ်ရှားခဲ့တာပါ။ရှမ်းပြည်နယ် NLD ခေါင်းဆောင်၅ဦးကိုတာဝန်ကနေဖယ်ရှားမဲ့ကိစ္စပေါ်မကျေနပ်ကြောင်းတောင်ကြီးခရိုင် NLD ဥက္ကဋ္ဌဦးတင်မောင်တို့ကနေလူမှုရေးစာမျက်နှာနဲ့အစည်းအဝေးတွေမှာတင်ခဲ့တဲ့အတွက်ပါတီဗိုလ်လူမှုဆောင်ဖွဲ့ဝင်ဦးဝင်းထိန်ကသူ့ကိုလည်းနှုတ်မိတ်နဲ့ထုတ်ပယ်လိုက်တယ်လို့ဦးတင်မောင်တို့ကခုလိုပြောပါတယ
်။နှုတ်မိတ်နဲ့ပဲကအားလုံးကအကယ်၍ကျွန်တော်အဖြစ်အဆုံးတရားကျူးလွန်နိုင်ဆိုတော့သူကဒီနယ်စီကံဆိုင်တဲ့ရေကိုတင်ပြရမှာပါ။ဒီနယ်စီကံဆိုင်တဲ့ရေကဆစ်ဆီပြီးတော့မှဘဟုစီကံဆိုင်တဲ့ရေကိုတင်ပြီးတော့ဘဟုစီကံဆိုင်တဲ့ရေရနေပြီးတော့မှအဖြစ်ရှိတယ်ဆိုရင်ရှိတယ်လို့သူကပြတ်တန့်ချရတာပါ။နော်အဲ့လိုမျိုးဒီပါတီထဲမှာအဲ့လိုနှုတ်မိတ်နဲ့ထုတ်တဲ့ဟာတော့ရှိလည်းမရှိပါဘူးကြာတစ်ခါမှလည်းမကြဘူးပါ။
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဗဟိုလူမှုဆောင်ကော်မတီဝင်သူဖြစ်သူဦးညာဝင်းကတော့ဒီလိုရှမ်းပြည်နယ် NLD ခေါင်းဆောင်တွေကိုရာထူးကနေဖယ်ရှားတဲ့အခြေအနေကိုမသိရှိသေးဘူးလို့အခုလိုပြောပါတယ်
ဘလို့ဖြစ်သွားတယ်ဘာကြောင့်အဲ့ဒီသတင်းဆွတ်တယ်ဆိုတော့ကျွန်တော်စာရေးစာတမ်းနဲ့အခုဒီအခုကိုခဏတော့ကကျွန်တော်အနေနဲ့တော့ကျွန်တော်မသိဘူး
ရှမ်းပြည်နယ် NLD ခေါင်းဆောင်တွေကိုရာထူးကနေဖယ်ရှားတဲ့လို့ရပုံမှာ NLD ဘိုးဌာနချုပ်ကနေမသိရှိသေးဘူးလို့ဝေဖန်မှုတွေရှိနေတယ်လို့ဘိုးလူမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကတော့ဖြစ်စဉ်အခြေအနေအလုံးကိုဌာနချုပ်ကိုတင်ပြထားတယ်လို့ဆိုပါတယ်အခုလိုပြည်နယ်ဥက္ကဋ္ဌအပါအဝင်ကော်မတီဝင်တွေကိုတာဝန်ကနေဖယ်ရှားလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးပါတီဘိုးဌာနချုပ်အနေနဲ့ကတော့တရားဝင်ထုတ်ပြန်ကြေညာတာမျိုးတော့မရှိသေးပါဘူး ပြီးခဲ့တဲ့2005ခုနှစ်ရွေးကောက်ပွဲမှာရှမ်းပြည်နယ်အတွင်းပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်စုစုပေါင်း59ဦးချမ်းတိုင်းဒေသများတီမိုကရေစီဖွဲ့ချုပ် SND ကတော့ကိုယ်စားလှယ်36ဦးNLD ဖွဲ့ချုပ်ကတော့37ဦးအနိုင်ရရှိခဲ့ပါတယ်ခင်ဗျာ